ရခိုင်ပြည်နယ်မြို့နယ်တချို့ကမွတ်စလင်ကလေးတွေကိုပညာသင်ကြားပေးဖို့အတွက်နေစားလာပြီးသင်ကြားရေးအကူအစရာတွေခန့်သွားနိုင်ဖို့ခြေကံပညာဦးစီးဌာနကဆောင်ရွက်နေပါတယ်။အဲ့ဒီဒေသတွေမှာရှိတဲ့မွတ်စလင်ကလေးတွေကိုသင်ကြားတဲ့အပိုင်းမှာဘာသာစကားအခက်အခဲမရှိအောင်ခြေကံပညာဦးစီးဌာနကစီစဉ်ဆောင်ရွက်နေတာလို့ဆိုပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
ရှိခိုင်းပြည်နယ်ရသိတောင်ဘူတိတောင်မောင်တော်ဒေသကမွတ်စလင်ဘွဲ့ရတွေအထက်တန်းပြည်ဆောင်တဲ့သူတွေကအခြေခံပညာသင်ကြားနေတဲ့ကလေးတွေကိုစာသင်ပေးဖို့နေစားလာပြီးသင်ကြားရေးအကူအစရာတွေအနေနဲ့ခံထားနိုင်ဖို့အခြေခံပညာဦးစီးဌာနကစီစဉ်နေပါတယ်။မွတ်စလင်ဘွဲ့ရလူငယ်တွေနဲ့အထက်တန်းပညာသင်ထားသူတွေရဲ့စာရင်းကိုမောင်တော်ခရိုင်ပညာရေးမှူးရုံးကဒီလ10ရက်နေ့ကစတင်ကောက်ယူနေပြီးပြည်နယ်ပညာရေးမှူးရုံးကိုမနက်ဖြန်15ရက်နောက်ဆုံးပေးပို့မှာဖြစ်ပါတယ်။အတန်းဆုံးကိုတင် जा ဖို့ဒါမှမဟုတ်ရင်ကျောင်းသားဥယျာဉ်ပေါ်လိုက်ပြီးခံထားနိုင်ဖို့စည်ရင်ကောက်ယူနေရဖြစ်ပြီးအလောက်ကင်ခွင်လန်းပေးဖို့လည်းရည်ရွယ်ပြီးအခုလိုစီစဉ်ရတာလို့မောင်တော်ခရိုင်ပညာရေးမှူးဦးခင်အောင်ကအခုလိုပြောပါဗျာ။န
ှစ်ခုပေါ့ဟိုအလောက်ကင်အခွင့်လန်းရတဲ့သဘောလေးပါရင်နောက်တစ်ခုကတော့ဒီအဲ့ဒီရွာတွေမှာပေါ့မွတ်စလင်ကျောင်းတွေမှာသူတမင်းတို့မလဒန်ကလေးတွေကြတော့ဘာသာစကားအခက်ကြီးရှိတယ်။ဟိုဘာသာစကားအခက်ကြီးလို့မှရခိုင်ဆံဆံမတွေကပြောလို့ကျွန်တော်ဟိုအဲ့ဒီစကားတွေကိုသူတို့ကဟိုနမလေးကြတော့အဲ့ဒီကိုသင်ကြားတဲ့အခါမှာအထောက်အကူပြင်ခြင်းတဲ့ပေါ်အဲ့လိုတူပါဟိုသူတို့ဘာသာနဲ့အထောက်အကူပြန်ပြီးတော့ဘာသာပြန်ပြီးတော့နားလျော်ရှင်းပြရင်တော့ဒီကျွန်တော်အခြေခံပညာကမြုံမှန်းနေတဲ့ဟိုဟိုပညာရေးပေါ့ဘူဒ္ဓတွေကိုဟိုရရှိမယ်လေ
အလောက်ကန်ရှားရဲ့ဒေတာမှာအလောက်တစ်ခုရဖို့အတွက်ဒီအလောက်ကိုစင်းပေးသွင်းကြသူတွေများပါတယ်။စာသင်ပေးဖို့စင်းပေးခဲ့တဲ့ဘူတိတောင်မြို့နယ်ကအဝေးတင်တက္ကသိုလ်ကျောင်းသားတအုပ်ဖြစ်တဲ့ကိုဟာရှင်ကအခုလိုပြောပါတယ်
။အဲဟုတ်တယ်ဒီမှာရှိတဲ့လူတွေဆယ်တောင်ဘူရတ်အပေါင်းလုံးစင်းရင်းတွေပြေးကြတဲ့တရားရုံးမျိုးကိုတွားပြီးတော့တင်းတဲ့လူတွေကမရပဲနဲ့စာပြမယ်ဆိုရင်ဒီအဆင်ပြေပါမယ်။သူငယ်တွေအမြင်တွေကတော့အလုံးလမ်းမဖြစ်နေတဲ့အချိန်မှာအလုံးတစ်ခုခုအဲ့ရတာပဲလို့ဖို့ကွာစိတ်ဝင်စားပြီးတော့စဉ်းရင်းတွေတော့ပေးကြတာပေါ့ကျွန်တော်ဟိုပညာရေးဝန်ထမ်းတယောက်ကမြင်ကြည့်တော့တိကျက်ကိုလက်တောင်နဲ့ရှိရလို့ပြင်းနေတယ်စနေတိုင်းကလည်းမပါတော့ဘူးတဲ့ဘယ်လိုပဲဖြစ်ဖြစ်ဘာမှမလို့ရပဲတိုင်နေရတဲ့အချိန်မှာဆိုတော့အဲ့လိုဒါပဲလို့ဟိုစိတ်ဝင်စားတာပေါ့
ဘယ်နှယောက်ခန့်မယ်ဘယ်အရေးချင်းနေနဲ့သတ်မှတ်မယ်တင်ယိုးနဲ့ပတ်သက်ပြီးစီမင်းစီကနေဘယ်လိုသတ်မှတ်မယ်ဆိုတာမျိုးတော့အခြေခံပညာဦးစီးဌာနကလက်တလုံးမှာအသေးစိတ်မထုတ်ပြန်သေးပါဘူး။မောင်တော်ခရိုင်မှာမွတ်စလင်ကလေးတွေကိုသင်ကြားပေးနေတဲ့အကြောင်းက80လောက်ရှိပါရဲ့ခင်ဗျာ။